ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်ခေါ်ယူရေးလုပ်ငန်းစဉ်မှာ UNDP နဲ့ UNHCR ရုံတို့နဲ့ပူးပေါင်းဆောင်ရွက်နိုင်ရေးမြန်မာအစိုးရနဲ့နားလည်မှုစာချုပ်လာလက်မှတ်ထိုးနိုင်ဖို့အတွက်အတက်နိုင်ဆုံးလိုင်လျောညှိနှိုင်းနေပြီးမကြာခင်အပြီးသတ်နိုင်တော့မှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးဆွေးနွေးရာမှာအမေရိကန်အဖွဲ့ဝင်တရုတ်နဲ့ရုရှားတို့ရဲ့ဖိမကူညီမှုဟာအပေးအယူသဘောမဟုတ်ပဲချစ်ချင်ရင်းနှီးမှုကြောင့်သာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနအမေရိကန်အတွင်းမှဦးမြင့်သူကပြောကြားလိုက်ပါတယ်။နိုင်ငံရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်ခဲ့တဲ့ဒေါ်ခင်ဆိုးဝင်းကပြောပြမှာပါ
။ကောင်းပါပြီ။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကနေရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ပွင့်လင်းမြင်သာရေးအတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းနေကြပါတယ်။မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်မှာ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးနဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့ပူးပေါင်းဆောင်ရွက်ရေးနားလည်မှုစွာကြောင့်လက်မှတ်ရေးထိုးနိုင်ရေးကိုအတက်နိုင်ဆုံးလက်ရောမှုတွေနဲ့ညှိနှိုင်းနေပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောဆိုလိုက်ပါတယ်
။ February လမှာစတင်ထိတွေ့ခဲ့ပါတယ်။ March လမှာသူတို့ဘက်ကကျွန်တော် First Concept Paper ကျွန်တော်တို့ပေးပါတယ်။အဲ့တော့ဒီ Concept Paper နဲ့ကျွန်တော်တို့ဝန်ကြီးအဆင့်လက်မှတ်ရေးထိုးထားတဲ့ Arrangement ကိုအခြေခံပြီးကျွန်တော်တို့ MOU Draft ကျွန်တော်တို့ဘက်ကနေပြန်ပြီးတော့အဆိုပြုထားပါတယ်။အဲ့တော့ဒီကြားထဲမှာကျွန်တော်တို့ joint working group technical level ကျွန်တော်တို့ဆွေးနွေးမှုတွေရှိပါတယ်ဝန်ကြီးအဆင့်ကျွန်တော်တို့ဆွေးနွေးမှုတွေရှိပါတယ်အဲ့တော့ကျွန်တော်တို့ဒီဟာအခက်အခဲရှိသလားဆိုတော့ကျွန်တော်တို့ဒါကျွန်တော်တို့ UNDP နဲ့ UNHCR နဲ့ကျွန်တော်တို့အစိုးရနဲ့ဒါဆွေးနွေးညှိနှိုင်းနေတဲ့အခါမှာကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ကျွန်တော် maximum flexibility ကျွန်တော်တို့ဖြည့်ဆည်းမှုတွေကျွန်တော်တို့ဆောင်ရွက်နေပါတယ်အဲ့တော့ကျွန်တော်တို့မကြခင်လက်မှတ်ရေးထိုးနိုင်ဖို့ရှိပါမယ်ခင်ဗျာ
ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီထားတဲ့အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေဖြစ်စေရမယ့်ပုံစံတွေကိုဖြန့်ဝေပေးဖို့ပြက်ကွက်နေပြီးတရင်အမှောင်ချထားတာတွေရှိနေတယ်လို့ဦးမြင့်သူကဝေဖန်လိုက်ပါတယ်
။ကျွန်တော်တို့ဘက်မှာတက်နိုင်သေး awareness ကျွန်တော်တို့လုပ်တယ်။အားလုံးလည်းသိမှာပါကျွန်တော်တို့ MEU FM channel နဲ့ကျွန်တော်တို့ဒီကျွန်တော်တို့ဘာတွေလုပ်နေလဲ UHRD ကဘာတွေဆောင်ရွက်နေတယ်ဆိုတော့ Bengali language နဲ့ကိုကျွန်တော်တို့ announce ထုတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ AP လာတုန်းကဒေါက်တာဝင်းမြတ်ကြီးဒီ Cox ပစကားမှာရှိတဲ့ camp စီကိုတွားကြည့်တဲ့အခါမှာဒီစခန်းကြီးကနေကိုယ်စလဲတွေနဲ့တွေ့တဲ့အခါမှာ repatriation process နဲ့ပတ်သက်လို့လုံးဝမသိကြပါဘူး verification form နဲ့ပတ်သက်လို့လုံးဝမသိကြပါဘူးအဲ့တော့ information blackout လုပ်ထားတယ်လို့ကျွန်တော်တို့သုံးသပ်ရပါတယ
်ရိုဟင်ဂျာဒုက္ခသည်အရေးနိုင်ငံတကာရဲ့ဖိအားပေးမှုတွေကိုအကြီးအကျယ်ခံနေရပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကင်တွဲနေရတဲ့အခြေအနေကြောင့်မြန်မာအစိုးရကနိုင်ငံတကာအတိုင်းအဝန်းအနေနဲ့ပြုသဘောနဲ့ချင်းကပ်ဖို့တိုက်တွန်းထားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှရိုဟင်ဂျာတွေကိုဖိနှိပ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအရေးယူရေးထုတ်ပြန်ချက်တွေအပေါ်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တရုတ်နဲ့ရုရှားတို့ကအကာအကွယ်ပေးဖိမှန်နေတာဟာအပေးယူသဘောမဟုတ်ဘဲချစ်ချည်ရေးအရာသာဖြစ်တယ်လို့ဦးမြင့်သူကပြောဆိုလိုက်ပါတယ်
တရုတ်နဲ့ရုရှားတွေပေါ့ကျွန်တော်တို့အင်ဒီးယားနိုင်ငံတွေနောက်အာဆီယံအဖွဲ့ဝင်နိုင်ငံတွေနောက်ရှိအာရှမှာရှိတဲ့ဂျပန်ကိုရီးယားကျွန်တော်တို့နဲ့ခင်မင်းကြီးတဲ့ကျွန်တော်တို့ပေါ်နားလည်မှုရှိတဲ့နိုင်ငံအားလုံးနဲ့ကျွန်တော်တို့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့ရခိုင်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့နဲ့ပြည်ထောင်စုသမ္မတနိုင်ငံနဲ့ရုရှားဖက်ဒရေးရှင်းနဲ့ဒါကကျွန်တော်တို့နိုင်ငံချင်းချင်းပူးပေါင်းဆောင်ရွက်တဲ့အနေအားဖြစ်ပါတယ်အဲ့တော့ဒါကကျွန်တော်တို့ကနပြောလို့ပေးဒီကိစ္စလည်းမဟုတ်ပါဘူးကျွန်တော်တို့နိုင်ငံသားမှာရှိတဲ့ချစ်ချင်ရင်းမှုအခြေခံပြီးတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ချင်တာဖြစ်ပါတယ်
နေပြည်တော်ပြည်ကြားရေးဝန်ကြီးဌာနမှဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်ရှင်။